မြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုဒီနေ့ပြဋ္ဌာန်းကြောင်းသတင်းစာမှာဖော်ပြလိုက်ပါတယ်။အဲ့ဒီပြင်ဆင်လိုက်တဲ့ဥပဒေမှာအစိမ့်ပညာကျောင်းတွေမှာဆရာသမတ်ကနဲ့ကျောင်းသားသမတ်ကတွေလွတ်လပ်စွာဖွဲ့စည်းခွင့်ပြုလိုက်တာပါပါတယ်။အဲ့ဒီပြဋ္ဌာန်းချက်ကကျောင်းသားတွေတောင်းဆိုထားတဲ့အချက်နဲ့ကိုက်ညီမှုရှိလားရှင
်။အဲ့ဒီဟာဒီကျွန်တော်လေးဝင်းနိုင်မှာရခဲ့တဲ့အချက်တစ်ခုလို့ကျွန်တော်ပြောလို့ရပါခင်ဗျာ။အဲ့ဒါလေးဝင်းနိုင်မှာကျွန်တော်ရခဲ့တာပါ။အဲ့တော့ကျွန်တော်တို့ကတက္ကသိုလ်တွေမြို့သားပညာရေးဥပဒေမှာပါလာတယ်ပေါ့ကျောင်းသားသမတ်ကဖွဲ့စည်းခွင့် right ကျွန်တော်ရပါတယ်။အစိမ့်ပညာရေးဥပဒေမှာတက္ကသိုလ်တိုင်းကျောင်းသားသမတ်ကဖွဲ့စည်းခွင့်ကျွန်တော် right အခွင့်အရေးကျွန်တော်ရရှိရတယ်ပေါ့။အဲ့ဒီဟာဘာဖြစ်ဖြစ်ကျွန်တော်တို့ကျောင်းသမတ်ကကျွန်တော်အခုလိုပုံစံမျိုးရက်တီနေရတဲ့ဆိုင်ဘာဖြစ်ကိုကျောင်းမှာကိုပြည်ညင်းနဲ့ကိုရက်တီရာတင့်တယ်လို့တော့ကျွန်တော်ယူဆပါတယ
်။ပညာရေးသုံးစိမ့်နဲ့ပတ်သက်ပြီးတော့လည်းပြင်ဆင်ပြဋ္ဌာန်းချက်မှာတောင်းဆိုထားတဲ့အချက်နဲ့ဘာတွေကွာဟမှုရှိနေလဲရှင်။ကိုက်ညီမှုရှိလားရှင်
။ကျွန်တော်တောင်းတော့20000ခန့်လို့ကျွန်တော်ပေးပါလို့ကျွန်တော်တောင်းတယ်။အခုပါလာတဲ့ဟာကဈားရဲပုံစံတစ်ခုလို့ကျွန်တော်ယူဆတယ်။20000ခန့်လုံးလုံးဝပေးတဲ့ဟာလည်းမဟုတ်တယ်လို့မပေးရလည်းမဟုတ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့အချိန်ကာလ time frame တစ်ခုတော့ပါမလာဘူး။ဥမာဘယ်နှစ်နဲ့အတွင်းရမယ်ပေါ့။နှစ်တွင်းရမယ်ပေါ့။အဲ့လိုတော့ပါမလာဘူး။ပါမယ်တော့ကတော့ကျွန်တော်တိတ်တော့ဘဝမကြောက်ဘူးပေါ့။ဘာဖြစ်တိုင်းဖိတစ်ခုနဲ့ရောင်းအောင်သွားနိုင်မယ်ဆိုတော့ကျွန်တော်တို့ကောင်းတယ်။ဘာဖြစ်တိုင်းဖိမပါသေးတိုင်းအောင်ဗျာအမြန်ဆုံးသွားနိုင်မယ်ဆိုတော့အကောင်းဆုံးပဲကျွန်တော်တို့။ဘာဖြစ်ဒါပေမဲ့တိုင်းပြည်ရဲ့ဘဏ္ဍာရေးအခြေအနေအရထွက်တော်အောင်ဆုံးဖြတ်ခဲ့လို့ကျွန်တော်ယူဆတယ်။ကျွန်တော်စိတ်ကျွန်တော်ရဲ့တကွေတကာရဆိုတော့ကျွန်တော်တိုင်းဖိပါတာကိုကျွန်တော်လိုချင်တယ်။အားလုံးနဲ့ချင်းညီပြီးတော့တိုင်းပြည်ဘတ်ဂျက်အနေနဲ့သွားရတယ်ဆိုတော့ကျွန်တော်ဒီရာတစ်ခုတော့ကျွန်တော်ဘာဖြစ်လက်ခံပေးရပါမယ်။
နောက်တစ်ချက်ကအသွင်ကူးပြောင်းရေးကာလမှာအကြောင်းမျိုးမျိုးကြောင့်ပညာသင်ခွင့်နဲ့နာဆုံးရှုံးနေတဲ့သူတွေကိုပညာဆက်လက်သင်ခွင့်ရှိရလို့ပြင်ဆင်ပြဋ္ဌာန်းလိုက်တဲ့အတွက်ကြောင့်မလို့အခုတာယာဝတီထောင်မှာအကျဉ်းချနေတဲ့သူတွေကဆက်လက်ပြီးတော့ပညာသင်ခွင့်ရရှိသွားတော့မှာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုပြဋ္ဌာန်းတဲ့အချက်တွေအားလုံးဒီဟိုဟာလေးဝင်တဲ့တော့ကျွန်တော်ပြောခဲ့တဲ့အချက်တွေပါဒေးဝင်တဲ့တော့ပြောခဲ့တဲ့အချက်လက်တွေပါဥပမာခုနကပြောတဲ့ brain နဲ့ဖွဲ့ရမယ်ဆိုတဲ့တမကကိစ္စတွေဒီ budget 20000ခန့်လို့ဆိုတဲ့ကိစ္စတွေနောက်အခုအကြောင်းတက်ပြန်တက်မယ်ဆိုတဲ့ဟာလေးဝင်တဲ့အပြောခဲ့တဲ့ကိစ္စတွေပါ
အဲ့တော့အခုအစ်စ်ပြင်ဆင်ရေးဆွဲလိုက်တဲ့မြို့သားပညာရေးဥပဒေကဒီလေးပွင့်ဆိုင်တောင်းဆိုချက်တွေအားလုံးပါဝင်လား
အားလုံးပါဝင်လားဆိုရင်တော့အားလုံးကတော့မပါဝင်ဘူးဒါပေမဲ့ကျွန်တော်ပြောတော့အချက်လေးတော့ဟုတ်တယ်ဒါပေမဲ့အဲ့ဒါကျွန်တော်ပြောတော့အဟာနဲ့ဂရီကိုပေးပြီးလုပ်ခဲ့တာမဟုတ်ဘူ
းအဲ့တော့ဘယ်လိုမျိုးကွာဟမှုတွေရှိနေလဲရှင
်ဘယ်လိုမျိုးကွာဥပမာဆိုတိုင်းတဲ့ဘာစကားဆိုကွာမှုတွေရှိလာတယ်နောက်ပြီးတော့ကျောင်းသမားကကိုယ်စားလှယ်နဲ့ကျောင်းသားကိုယ်စားလှယ်ဆိုတဲ့ကိစ္စမျိုးမှာကွာမှုတွေရှိလာတယ်ကျွန်တော်ဆိုရင်ကျောင်းသမားကကိုယ်စားလှယ်ပဲကျွန်တော်တို့လိုလားတယ်ပြန်လို့တော့မှအရှုံးနေသွားတာဒီကျောင်းသားသမားကကိုယ်စားလှယ်ဖြစ်ခွင့်ပေါ့ရှုံးသွားတယ်ကျောင်းသားကိုယ်စားလှယ်ဖြစ်ရေးပဲပါသွားတယ်ပေါ့နိုင်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့ကတော့မှကျောင်းသားသမားကကိုယ်စားလှယ်ပဲကျွန်တော်ဖြစ်နေခြင်းနဲ့နောက်မသိမနေ inclusive education နောက်အဲ့ဒီဟာကိုကွာချတာ
ဒါဆိုလို့ရှိရင်အချက်တိုင်းကတော့ပါဝင်တယ်ကွာဟမှုတွေကတော့အချက်တိုင်းမှာရှိနေရဆိုတဲ့သဘောပေါ့
အချက်တိုင်းမှာလည်းကွာဟမှုတွေရှိနေတယ်လို့ဒေဝင်းနိုင်တော့ပြောခဲ့တဲ့အရာတွေလည်းပြန်ပါလာပါတယ်အသွင်ကူးပြောင်းရေးကာလမှာအကြောင်းမြန်တက်ခွင့်နင့်နာခဲ့တယ်ဆိုပြီးတော့အကြောင်းမြန်ရောက်ခွင့်ရပြီဒါကဒေဝင်းနိုင်တော့ပြောခဲ့တယ်ကျွန်တော်ကိစ္စရတယ်ပါ
အဲ့တော့ဒီလေးပွင့်ဆိုင်တွဲဆုံဆွေးနွေးခဲ့တဲ့ဆွေးနွေးခဲ့မှုဟာအောင်မြင်တယ်လို့ပြောလို့ရမလားဘလောက်ရာခိုင်နှုန်းလောက်ထိပဲအောင်မြင်တယ်လို့ပြောလို့ရမလဲရှင်
အဲ့ရာခိုင်နှုန်းတော့ကျွန်တော်မပြောချင်ဘူးဟိုကျွန်တော်ကတော့လောလောဆယ်မှာတော့အဲ့ဒီအတုံးကအချိန်နေအဲ့ဒီလေးပွင့်ဆိုင်ကျွန်တော်ဆွေးနွေးတဲ့အချိန်နေတော့ဆိုလို့ရှိရင်ဥမာတတိယနေ့အချိန်နဲ့ပြောရင်ကျွန်တော်အောင်မြင်တယ်ဗျအဲ့ဆင်းနေနေတဲ့ကာလပေါ့ဆင်းနေနေရက်အတိုင်းပြောရင်အောင်မြင်တယ်ဗျဒီနေ့အချိန်နဲ့ပြောမှာအောင်မြင်လို့ကျွန်တော်ပြောတယ်ဘာကြောင့်လဲဆိုတော့အဲ့ဆင်းနေတဲ့ pre condition တွေမှာဆိုရင်ဘာပဲပါလာလဲဆိုတော့ကျွန်တော်တို့ကျောင်းသားရဲ့ပေါ်ကြီးဟိုဒီတပိတ်ကြောင့်ဖန်ဆီးစီမပြတ်ပါဘူးဆရာမပါလာတယ်အဲ့တော့ကျောင်းသားကဟိုလှုပ်ရှားခွင့်တွေပါလာတယ်အဲ့အဲ့ဒါကြီးကကျွန်တော်တကယ်တော့ဒီခုအချိန်နဲ့ပြန်သုံးသပ်မယ်ဆိုရင်တော့ဒါတွေကမအောင်မြင်ဘူးပေါ့ဒီကာလကောင်းတာချက်ပုံကိုမူတည်ပြီးတော့ကျောင်းလာတဲ့အချက်လက်တွေကအောင်မြင်နေမှာဘူးလို့ပြောလို့ရမှာလို့ဖြစ်နေတယ်ခင်ဗျာ
အခုတောင်းဆိုထားတဲ့အချက်တွေမှာနည်းနည်းကွာဟချက်ရှိနေရဆိုတော့ဒီဥပဒေပေါ်မှာခြုံငုံသုံးသပ်မယ်ဆိုရင်ရောကျင့်တတ်မှုရရှိနိုင်မလားရှင
်မရဘူးခင်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကတချို့အပိုင်းတွေကလေကျွန်တော်လိုချင်တယ်မရဘူးကျွန်တော်ကျင့်တတ်နေတဲ့အတိုင်းအတာအပြည့်ကကျွန်တော်မရဘူးကျွန်တော်မျှော်မှန်းတဲ့တော့ကျွန်တော်မရဘူးအ
ဲ့တော့ဥပဒေကပြဋ္ဌာန်းလိုက်ပြီဆိုတော့ဒီဥပဒေပေါ်မှာပေါ့နော်ဘယ်လိုမျိုးများဆက်ပြီးရဆောင်ရွက်သွားဖို့ရှိမလဲရှင်
ဒီဥပဒေကအတည်ပြုပြလိုက်တယ်ဒါနဲ့ပါလာပြီဦးသမရ14ရက်တွင်လက်မှတ်ထိုးဖို့အတွက်ကိုစောင့်တယ်ပြီးမှတ်ချက်ပြန်ပေးဖို့လွတ်တော်ဆောင်ဒါပဲဒါပေမဲ့ process ကတော့များပြီးသွားပြီဆိုတော့ဥပဒေအတည်ပြုပြီးသားတဲ့အတွက်အဲ့ဒီဥပဒေကိုပြန်ပြီးတော့ကျွန်တော်တို့ကဟိုကျွန်တော်လိုချင်တဲ့ဟာတစ်ခုဖြစ်အောင်ကျွန်တော်စူးစမ်းဖို့ပေါ်မှာကျွန်တော်အရန်အကန့်အသတ်အရန်များသွားပြီကျွန်တော်တို့ကဒီအတည်ပြုတယ်ဒီချင်းအတည်ပြုတဲ့ကျွန်တော်တို့အဲ့ဒီအရာကိုကန့်ကွက်ခဲ့ကြတယ်တပိတ်မြောက်ခဲ့ကြတယ်အဲ့ဒုတိယခုအချိန်ကျွန်တော်ပြန်ပြီးညှိနှိုင်းပြီးတော့ကျွန်တော်ပြန်အတည်ပြုတယ်အဲ့တော့ဒီရည်ရည်ပြည်ပြည်ကြောင်ကျွန်တော်တို့အားလုံးမရတဲ့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ဟိုညှိနှိုင်းဆောင်ရွက်ပြီးတော့ညီပေါင်းစုံလို့ဆက်ကြိုးစားပါမယ်။တနောက်ဒီပေါ်ဒီပေါ်ချိန်ကဥပဒေပေါင်းကြော်ပြီးတော့လုပ်လို့မရတဲ့ဥပဒေတွေပြည့်အကုန်လုံးအဲ့ဒါကြောင့်ကျွန်တော်တို့ဒီအားလုံးဒီဥပဒေနဲ့ပတ်သက်ပြီးတော့လုံးဝချိန်နှံမှာမဟုတ်ဘူး။တည်သူတွေချိန်နှံလောက်တဲ့အတိုင်းတကူကြီးရမှာမဟုတ်ဘူး။အဲ့ဒါဒီပေါ်ဒီပေါ်ချိန်ကဥပဒေရဲ့အချက်တည်းကြောင့်ပဲ။ကျွန်တော်အဲ့ဒီအချက်တည်းကိုကျွန်တော်တို့ကဖြည့်ရှင်းဖို့အတွက်ဒီပေါ်ဒီပေါ်ချိန်ကဥပဒေပြင်ဆင်ဖို့အတွက်ကိုအရေးကြီးတယ်လို့ကျွန်တော်ပုံမြင်လာတယ်။ကျွန်တော်ပညာရေးဥပဒေတွေကအရေးမကြီးပါဘူးအရေးကြီးပါတယ်။ဒါပေမဲ့ဒီဥပဒေရှိနေတော့ကျွန်တော်ပညာရေးဥပဒေကျွန်တော်တိုက်တယ်လို့တောင်းဆိုနေကျွန်တော်တိုက်တယ်လို့ပြောနေပါလေကျွန်တော်လူလာတဲ့ဥပဒေဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်ယူဆနေကျွန်တော်နားလည်နေပါ
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြေကြားပေးတဲ့အတွက်ကိုစရာလုံးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်